စံပြည်နယ်မြောက်ပိုင်းဒေသပဲမှာတောင်ပိုင်းစံပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TNLD တို့သတင်းတပတ်လောက်ကြာအောင်တိုက်ပွဲနှိမ်သက်နေရကနေမနေ့ကတုန်းကတော့ကြောက်မဲမြို့နယ်တွင်မှတကြော့ပြန်တိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြားမှာတိုက်ပွဲအရှိန်လျှော့ချဖို့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့တွေကကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုတိုက်ပွဲတွေပြန်ဖြစ်လာခဲ့တာပါ။ဒီအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့ Thai အခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ညောင်ပန်လှရှိရွာနီးမှာမလေးကမနဲ့ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရင်ဆန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်မလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဘူရှိတိုက်ကျော်ကအခုလိုပြောပါတယ်
ဒီဇင်ဘာလ16ရက်အမတော်မင်းညနဲ့ညဘာလကြီးရနေ့မှာပြန်ဖြစ်တယ်ခင်ဗျာ။ကျောင်းမင်းညနဲ့တက RCSS ဖွဲ့ကအမှန်ကြီးတော့တက်ဖို့ဒီနာနဲ့နောက်ပိုင်းမှာလို့ကဝေရလာတာ2004ရာကျောင်းမင်းဒီတမှာအခြေချထားတယ
်။နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကအတည်ပြုခဲ့တယ်လို့ဒီလိုဖြစ်တဲ့တိုက်ပွဲဟာ DNL ကနေစတင်တိုက်ခိုက်လာတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ
်။တိုက်ပွဲဖြစ်တာမှာပါတယ်ခင်ဗျာ။နေ့ရက်ဖြစ်ပါတယ်။ဖြစ်ပြတဲ့အကြောင်းအရာက CNLဒီကကျွန်တော်တို့တပ်တွေကိုလာတိုက်တာပဲဖြစ်ပါတ
ယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲကိုက်ခိုင်နန်းခမ်းဒေသဟာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားအငင်းပွားဖွဲ့ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်နိုဝင်ဘာလ28ရက်နေ့ကနေစပြီးနှစ်ဖက်တပ်တွေတိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကအဲ့ဒီဒေသတွေမှာ2009ကတည်းကအခြေချလာခဲ့တာဖြစ်ပြီးကြောက်ကြားစနစ်နဲ့လှုပ်ရှားခဲ့တဲ့ဒေသလို့ပြောဆိုမှုတွေရှိနေတယ်လို့DNL တောင်းပလောင်နေနဲ့ကတော့မြန်မာစုရနဲ့ RCSS တို့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေး NCA သဘောတူစာချုပ်လက်မှတ်ရေးသူပြီးနောက်ပိုင်းမှာဒီနေမြေထဲကိုကျူးကျော်ဝင်ရောက်လာတယ်လို့လည်းအပြန်အလှန်ပြောဆိုနေကြပါတယ်။နှစ်ဖက်တပ်ဖွဲ့ကြားဖြစ်ပွားတဲ့စစ်ရေးသင်းမှမှုတွေကြောင့်နန်းခမ်းမြို့နယ်ဟူပန်ကျေးရွာဒေသခံ260ခန့်ဟာမိုင်းဝီကျေးရွာမှာစစ်ပေးသိမ်းရှောင်နေရတယ်လို့တိုက်ပွဲကာလအတွင်းဒေသခံကျေးရွာသား20ကျော်ဟာလည်းတနက်ကန်ဖွဲ့တွေကနေဖမ်းဆီးခံစားရပါတယ်။ဒီလိုနှစ်ဖွဲ့တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲရှင်လျှော့ချနိုင်ဖို့ UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွှေစိတ်ဦးဆောင်တဲ့ဖွဲ့တို့ဟာဒီဇင်ဘာလ15ရက်နေ့ထိုင်းနိုင်ငံသွင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌအနေနဲ့နှစ်ဖက်တိုက်ပွဲလျှော့ချနိုင်မဲ့နည်းလမ်းကိုဆွေးနွေးပြောဆိုခဲ့ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ်။
ဒီနေ့တော့အကြောင်းအရာတွေကလည်း TNLA နဲ့တိုက်ပွဲဖြစ်တာတွေလည်းပါပါတယ်ကျွန်တော်တို့ကအစီအစဉ်ဆိုတာတော့ဒီလိုကိုတိုက်ပွဲအစီအစဉ်မရှိဘူးတိုက်ပွဲခိုက်ဖို့လည်းကျွန်တော်တို့သွားတာမဟုတ်ပါဘူးကိုယ့်နေရာကိုပြန်လာရဖြစ်ပါတယ်ဒီလိုကမတိုက်ဘူးဆိုရင်တိုက်ပွဲမဖြစ်ပါဘူးဒါကြောင့်မို့သူတို့မတိုက်အောင်ပြောရပါတဲ့တိုက်ပွဲဖြစ်အောင်ရှင်းတဲ့တမှုတွေချင်းချင်းကြီးကြီးတော့နေတိုင်းဖားနည်းနည်းနီးလောက်ရှာကြမကောင်းလားဆိုပြီးတော့အဲ့လိုပဲကြာပြီးထားပါတယ်
UNSC အနေနဲ့လည်းပိုက်ပွဲရှင်ရှော့ချနိုင်ဖို့တောင်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNSC ခေါင်းဆောင်တွေကပြောပါတယ်။တနင်္ဂနွေလို့ပြစ်ခတ်တိုက်ခတ်မှုရက်စဲရေးအတွက်ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ကနေလာမယ့်နိုင်ငံရေးတွေ့ဆုံဆွေးနွေးမှုမှာကင်ဆယ်ရမယ့်နိုင်ငံရေးမူပေါ်ကိုအတည်ပြုပြီးဒီဇင်ဘာလ16ရက်နေ့မှာသမ္မတဦးသိန်းစိန်ကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။ဒီလိုမူပေါင်းရေးဆွဲတဲ့နေရာမှာတိုင်းနာဖွဲ့တွေအားလုံးဆိုမပါဝင်သေးတယ်လို့နောင်တက်လာမဲ့ဆိုရသေးလက်ထက်မှာဆွေးနွေးတဲ့လို့တောင်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဘူကြီးတိုင်ကျော်ကပြောပါတယ်။လက်ရှိဆုံးဖြတ်ထားတဲ့နိုင်ငံရေးမူပေါင်းတွေကတော့နောင်ဆိုရအနေနဲ့ပြုလွယ်ပြင်လွယ်ရှိအောင်နဲ့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုဂျန်တဲ့လက်နက်ကန်ဖွဲ့တွေလက်မှတ်ရေးထိုးလိုက်ရင်ပါဝင်နိုင်အောင်လဲချွင်းချက်ထားသဘောတူခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပိုးမြူရာလူမျိုးရေးဖွဲ့ချုပ် PNL ဥက္ကဋ္ဌဥခုမြင့်ထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့အခုလိုတည်ပြုထားတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကြောင့်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မလာပဲရခိုင်အစိုးရလက်ထက်ကကျင်းပခဲ့တဲ့အမျိုးသားညီလာခံလိုညီလာခံမျိုးရာဖြစ်လာနိုင်ကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။